Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်အောက်တိုဘာလ12ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်သတင်းတွေကိုကိုရနိုင်တဲ့ကျွန်မနန်းလာရိုကြီးညာပေးပါပါ။အမေရိကန်ရဲ့အထက်မဟာမိတ်တွေဖြစ်တဲ့ကတ်တပ်ဖွဲ့နဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညက်တဲ့အနေအထားကိုရောက်နေပါတယ်။အီရန်နိုင်ငံရဲ့ရန်လိုတဲ့ပြုံမှုတွေကိုဟန်တာနိုင်ဖို့အတွက်အမေရိကန်ကဆော်ဒီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆေးလွှတ်သွားမှာပါ။ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ပိုင်းမှာတော့နေပေါင်း60အတွင်းအဆိုအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးစတင်ဝင်ရောက်နေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်ဘက်မှာတော့ရွာတွေကနေအိမ်တွေပေါ်လက်နက်ကြီးကြီးကျလို့ကလေးငယ်လေးတွေအပါအဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအပေါ်မှာတအောင်မျိုးသမီးအဖွဲ့က
တိတိမှပြစ်တာမဟုတ်ဘူး။သူကဘယ်နာမေလို့နေမှလည်းမသိဘူးရွာထဲကိုပြစ်ပြစ်ချလေနည်းနည်းကြီးတွေအဲ့လိုပြစ်တဲ့အတွက်ကြောင့်မို့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်မြို့သားရင်ကြားစီရင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်မယ်ဆိုတော့ NNI အစိုးရလက်ထက်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တင်ပြထားတဲ့သတင်းနောက်မှတ်စုအစီအစဉ်သတင်းချုပ်မီထွန်းပွဲတော်ချိန်မှာနေပါလာနေပြီဖြစ်တဲ့ရိုးရာလက်မှုမီးပုံးလေးတွေအကြောင်းမြန်မာတခွင်အစီအစဉ်နဲ့အတူစနေညဒဲလေးလိုက်ဆွေးနွေးကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ရဲ့အထက်မဟာမိတ်တွေဖြစ်ကြတဲ့ကတ်တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားမြောက်ပိုင်းကတိုက်ပွဲတွေမှာအမေရိကန်တပ်တွေကြားညက်တဲ့အနေအထားကိုရောက်နေပါတယ်နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုတော့မတွေ့ရသေးပါဘူးအခုလိုအချင်းတွေကိုအခွင့်ကောင်းယူပြီးတော့ဒေတာတွေမှာISH ဆိုရအကြံဖက်သမားတွေပြန်ပြီးတော့ကောင်းတော်လာမယ့်အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါရယ်ဆီးရီးယားမြောက်ပိုင်းကကတ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတယ်လို့ရကိုတဘောမသူကြောင်းအမေရိကန်ကတ်ကွယ်ဝန်ကြီး Mark Esper ကပင်နဂွန်စစ်ဌာနချုပ်မှာစောက်ကြံတွေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်ဆီးရီးယားမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေစစ်လိုက်မှာပါတပတ်တကျူးကျော်တိုက်ခိုက်တဲ့ကိစ္စကိုအလွန်စိတ်ပြတ်မိတယ်လို့ပဲဒီလို့ရကိုဆန်ကြောင်းလဲ Mr. Esper ကပြောဆိုသွားပါရယ်ဝန်ကြီး Esper ဟာဆီးရီးယားရဲ့ဒီလို့ရကိုလက်မခံနိုင်ကြောင်းပြောဆိုလိုက်တဲ့နောက်ထပ်အစီအမံအရာရှိတအူးလည်းဖြစ်ပါတယ်။အခုလိုဝင်တိုက်တဲ့လောကကြောင့်အမေရိကန်မဟာမိတ်ဆီးရီးယားဒီမိုကရက်တအူး SDF ရဲ့စစ်စင်ရေးတွေအပေါ်ထိခိုက်စေတဲ့အပြင် IS အကြမ်းဖက်သမားတွေကိုချုပ်ထားတဲ့အကျဉ်းထောင်လုံခြုံရေးတွေအားပြော့သွားနိုင်တဲ့အတွက်ဒေသတွင်တည်ငြိမ်ရေးအပေါ်တရားမှုရှိလာနိုင်တယ်လို့လည်းဝန်ကြီး Esper ကပြောဆိုသွားပါတယ်
။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေကျူးကျော်တိုက်ခိုက်နေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးရသူတသိန်းထံမှလည်းရှိသွားပြီလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း WFPA ကပြောလိုက်ပါတယ်။အဲဒီထွက်ပြေးလာသူတွေဟာ Russell in နဲ့ဒီ Tel Aviv မြို့တွေကဖြစ်တယ်လို့ WFPA ကပြောပါတယ်။နေဆက်မြို့တွေဖြစ်တဲ့ Russell in ဒီကိုတည်ယူလိုက်ပြီးဆိုတဲ့တူရကီဘက်ကပြောဆိုချက်ကိုကတ်စိုက်ခိုက်တဲ့သမားတွေဥဆောင်နေတဲ့ဒီ Syria Democratic တပ် USDF ကညှင်းဆိုပါတယ်။ SDF တပ်ဖွဲ့တွေကို American ကကြောတောင်နောက်ခံပေးထားတာပါ။စီးရီးယားရေးစောင့်ကြည့်နေတဲ့လူခွေရေးလာစောင့်ကြည့်အဖွဲ့ကတော့တူရကီစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်သေဆုံးရတဲ့အရသာ30ထပ်မံရှိသွားပြီလို့ပြောပါရယ်စီးရီးယားမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်တဲကိုတူရကီတပ်တွေကဒီပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေးကနေဆက်ဖြတ်ကျော်ပြီးမြေပြင်ကနေရဝင်ကပါထိုးစစ်တွေတိုက်ခိုက်ခဲ့တာပါတူရကီနိုင်ငံတဲကနေကတ်ခွဲထွက်ရေးသမားတွေရဲ့မဟာမိတ်ဖြစ်တဲ့စီးရီးယားကတ်တပ်ဖွဲ့တွေကိုတူရကီဘက်ကအကြမ်းဖက်သမားတွေဖြစ်ရှိမြင်နေတာဖြစ်ပြီးသူတို့အလုံးကိုမောင်းထုတ်ပြစ်မယ်လို့ပြောဆိုနေတာဖြစ်ပါတယ်။ဆီးရီးယားမြောက်ပိုင်းကိုဝင်တိုက်ပြီး၃ရက်ကြာမှာပဲတူရကီတပ်သားတွေဆုံးမှုရှိကြောင်းနဲ့ဒဏ်ရာရှိသူ၃ဦးရှိကြောင်းတူရကီကာကွယ်ဝန်ကြီးဌာနကပြောပါတယ်။အသေးစိတ်ကတော့မပြောခဲ့ပါဘူး။တူရကီဆီးရီးယားနယ်စပ်မှာအရသာတွေဆုံးသူတွေရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
အီရန်နိုင်ငံရဲ့ရန်လိုတဲ့အပြုံမှုတွေကိုဟန်တာနိုင်ဖို့အတွက်အမေရိကန်ကဆော်ဒီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆီလို့သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ဒီနိုင်ငံကိုပို့ဆောင်သွားမယ့်အထက်မှာတိုက်လေရင်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကျည်ပြုတ်တဲ့စင်တွေ Tat ဒုံးခွင်ဒုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပါဝင်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကသတင်းထောက်တွေကိုတောက်ကြားနေကပြောခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံဟာအချိန်တော်ကြာကလေးကအတူရပ်တည်လာတဲ့လုံခြုံရေးမဟာမိတ်ဖြစ်ပြီးသူတို့ရဲ့ကာကွယ်ရေးစွမ်းအင်ကိုအားပြဖို့နဲ့စီမင်းစည်းကမ်းတွေကိုအခြေခံထားတဲ့နိုင်ငံတကာတည်ငြိမ်အေဂျင့်မှုကိုကာကွယ်ဖို့အတွက် နောက်ထပ်အကူအညီတွေတောင်းခဲ့တယ်လို့အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အကြီးအကဲ Brian Hook ကပြောပါတယ်အခုလိုတပ်ဖွဲ့တွေစီလိုမဲ့ကိစ္စနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံရဲ့ရန်လုံမှုတွေကိုရင်ဆိုင်နေရတဲ့ဒေတာရင်းမဟာမိတ်အတော်များများကလည်းထောက်ခံလာကြတယ်လို့သူကဆက်ပြောပါတယ်။ပြည်ခဲ့တဲ့လကဆော်ရီနိုင်ငံကရေနံထုတ်လုပ်တဲ့စစ်အုပ်နဲ့တက်ခိုက်ခံရချိန်ကစပြီးတော့အမေရိကန်တပ်ဖွဲ့ဝင်3000လောက်ဆော်ရီနိုင်ငံကိုစစ်လုခဲ့တာလည်းဖြစ်ပါတယ်
။ကုလသမဂ္ဂမှာဗန္နာယီအကြက်တဲတွေရင်ဆိုင်နေရတာကြောင့်ခီးသွားတာတွေအစည်းအဝေးတွေနဲ့ရုံးလုပ်ငန်းနဲ့ဆိုင်တဲ့ကိစ္စရပ်တွေအတော်များများကိုဖျက်တောက်လျှော့ချဖို့အတွက်ကုလသမဂ္ဂအတွင်းဝန်ချုပ်ကမိန့်ထုတ်လိုက်ပါတယ်။ကုလသမဂ္ဂဟာဆယ်စုနှစ်တခုနီးပါးအထက်မှာအစိုးရဆုံးမန္တလေးချက်တဲ့နဲ့ရင်ဆိုင်နေရပြီးတော့အဲ့လိုငွေချေးခက်ခဲကြောင်ဒီကုလသမဂ္ဂရုံအားလုံးနဲ့ကမ္ဘာတော်မှာရှိတဲ့ဒီကုလသမဂ္ဂလုပ်ငန်းစဉ်အားလုံးကိုလာမယ့်တနင်္လာနေ့ကစတင်ပြီးတော့ဒီမန္တလေးချက်တဲ့ကိုရင်ဆိုင်ဖြည့်ရှင်းကြဖို့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားထားပါတယ်အခုဆိုရင်ကုလသမဂ္ဂရဲ့အစည်းအဝေးတွေကိုရပ်ဆိုင်ထားသလိုရုံမှာအသုံးပြုနေတဲ့တက်လီကားတွေတရားဝင်ခီးသွားလာမှုတွေလည်းရန်နာထားပါတယ်။ဒါပြင်ကုလသမဂ္ဂရုံချုပ်အပြင်ဘက်ကရေပန်းတွေရောရုံတွင်းကအပူပေးတဲ့စနစ်တွေကိုလည်းရပ်တန့်ထားတယ်လို့ဆိုပါတယ်။အခုလိုရန်နာထားတဲ့အတွက်လှုပ်လှုပ်တဲ့နေရာမှာအချိုးဆက်တွေရှိလာမှာဖြစ်ပြီးတော့နောက်ထပ်တစုံတရာမပြောချင်းဆက်ပြီးရန်နာထားဖို့လည်းပြောကြားထားပါတယ်ခင်ဗျာ
။ New American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့အပြင်စနစ်တနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနစ်နေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနေပေါင်း60အတွင်းအဆိုအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးစတင်ဝင်ရောက်ပါတယ်။ဟာဂီဘီစ်မုန်တိုင်းဟာဒေသစံတော်ချိန်စနေညပိုင်းမှာတိုကျိုမြို့အနောက်ပေါင်းတောင်ပိုင်းကနေကုန်းနုံပိုင်းကိုစတင်ဝင်ရောက်တာပါ။တိုကျိုမြို့နဲ့အနီးတစ်ဝိုက်တွင်မှာအန္တရာယ်ရှိလောက်တဲ့အနေအထားဒီမိုးရွာသွန်းမဲလို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ရှီโซကီအရက်ကိုမုန်တိုင်းဝင်ရောက်ခင်ကလေးမှာပဲတိုကျိုမြို့နာကပင်လယ်ပြင်ကိုဗဟိုပြုပြီးတော့ပြင်းအား5.3အဆင့်ရှိတဲ့ငလင်းလှုပ်သွားခဲ့ပါသေးတယ်။အခုလက်ရှိအချိန်ထိတော့ဂျပန်အစိုးရ NHK သတင်းဌာနရဲ့ပြောကြားချက်အရလူသူဦးသေဆုံးလူပျောက်ဆုံးပြီးတော့50တူတန်အားရရှိထားတယ်လို့ဆိုပါတယ်အရှိတ်ကံယူရန်ကိုအင်အားကြီးတိုက်ဖုန်းမုန်တိုင်းကြီးဟာဂီဘီချိကက်လာနေတဲ့အမြမုန်တိုင်းလမ်းကြောင်းပေါ်ကလူတွေကိုပေးလို့ရချက်ချင်းရှောင်ရှားကြဖို့အစိုးရကအစောပိုင်းကတည်းကတိုက်တွန်းထားပါတယ
်ကမ္ဘောဒီးယားနိုင်ငံမှာအာဏာပိုင်တွေကတိုက်ခံတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးနေတဲ့နေရာတွေစတင်လှုပ်ဆောင်နေပါတယ်အခုလိုအာဏာပိုင်တွေဘက်ကတိုက်ခံတွေကိုဖမ်းဆီးတာဟာပြည်ပရောက်ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်မရီစီပြန်လာခင်တိုက်ခံထောက်ခံသူတွေကိုချိန်ကျောက်ဖို့အတွက်အခုလိုအာဏာပိုင်တွေဘက်ကလှုပ်ဆောင်တာဖြစ်တယ်လို့အကဲခတ်တွေကရှင်းပြနေပါတယ်အခုခါမှာဖျက်သိမ်းခြင်းခံထားတဲ့ကမ္ဘောဒီးယားမျိုးသားကယ်ဇယ်ရေးပါတီခေါင်းဆောင်ဆမ်ရင်စီနဲ့ဒီတခြားတိုက်ခိုက်ခေါင်းဆောင်တွေဟာလာမဲ့နိုမာ9ရက်နေ့မှာဒီကမ္ဘောဒီးယားနိုင်ငံရဲ့လွတ်လပ်ရေးနေ့မှာကမ္ဘောဒီးယားကိုပြန်လာဖို့စီစဉ်ထားတာဖြစ်ပေမဲ့ပြန်လာပြည့်မယ်မလာပြည့်ဘူးဆိုတာကတော့မသေးကြသေးပါဘူးဆမ်ရင်စီနဲ့တခြားတိုက်ခိုက်ခေါင်းဆောင်တွေဟာ2018ခုနှစ်က CNRP ပါတီကိုဖျက်သိမ်းခံခဲ့ရပြီးတဲ့နောက်ပိုင်းကမ္ဘောဒီးယားနိုင်ငံကနေထွက်ပြေးခဲ့ကြတာဖြစ်ပြီးတော့သူတို့ကိုဆွဲချက်အတော်များများနဲ့တရားစွဲဆိုထားသလိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အမှုတွေနဲ့လည်းဖမ်းဝရမ်းတွေထုတ်ထားတာဖြစ်ပါတယ် CNRP ကဒီအောက်တိုဘာ9ရက်နေ့စီရင်ရတော့အခုနှစ်အတွင်းမှာပါတီနဲ့ဆက်နွယ်တဲ့တက်ကြွလှုပ်ရှားသူ38ယောက်နဲ့ပါတီတာဝန်ရှိသူတွေစီသူဟောင်းတွေဖမ်းခံခဲ့ရပြီးတော့တရားရုံးမထုတ်ခင်မှာပဲဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်လို့ပြောပါရယ်အဲ့ဒီက73ယောက်ကိုပြီးခဲ့တဲ့စက်တင်ဘာလမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာတော့နောက်ထပ်4ယောက်ကိုထပ်ပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါရယ်ပြီးခဲ့တဲ့တစ်ပတ်အတွင်းမှာတော့နောက်ထပ်လူဒရာစင်ချောကိုတိုက်ခံခေါင်းဆောင်ပြန်လာမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူထုကိုစီယုံလုံးစော်ပြီးအစိုးရကိုဖြုတ်ချဖို့ကြံစီမှုတပြင်ကြီးလေးတဲ့ပြစ်မှုတွေကျူးလွန်ဖို့ကြံစီမှုတွေနဲ့စောချက်တွေတင်ခဲ့ပါရယ်ခင်ဗျာ
တရုတ်နဲ့အိန္ဒိယနိုင်ငံကောင်းဆောင်တို့ရဲ့အလို့တဘောတွေ့ဆုံဆွေးနွေးပွဲမှာအိန္ဒိယအတွက်ကြီးမားတဲ့ပြဿနာဖြစ်တဲ့ကုန်သွယ်ရေးလုံခြုံရေးမှုနဲ့နိုင်ငံငယ်ဆက်လုံခြုံရေးအားကောင်းအောင်တိုးမြှင့်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါတယ်။သူတို့နိုင်ငံသားရှိထားတဲ့မတူညီမှုတွေကိုလည်းအမျှော်အမြင်ရှိရှိဖြေရှင်းသွားဖို့ကတိပြုခဲ့ကြတာပါ။အိန္ဒိယနဲ့တရုတ်နိုင်ငံဆက်ဆံရေးဟာပြည်ခရဲနှစ်အတွင်းတည်ငြိမ်ပြီးတော့အရှိန်အဟုန်ကောင်းလာတဲ့အတွက်နိုင်ငံသားမတူကွဲပြားမှုတွေကိုကန့်တွဲစီမံပြီးအငြင်းပွားစရာကိစ္စတွေကိုရှောင်လွှဲနိုင်လိမ့်မယ်လို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတရုတ်သမ္မတရှီဂျင်းပင်ကိုစနေနေ့ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံမမလာပူရမ်ကမ်းခြေမြို့မှာလုပ်တဲ့အလို့သဘောဆွေးနွေးပွဲမှာတော့နိုင်ငံသားထိလွယ်ရှာလွယ်ဖြစ်တဲ့ကက်ရှမီးယားအရေးကိစ္စကိုခေါင်းဆောင်တို့ဦးလိုဆွေးနွေးခဲ့ခြင်းမရှိပါဘူး။သက်ဆိုင်ရာနိုင်ငံအတွက်စိုးရိမ်စရာကိစ္စရပ်တွေကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်သတိထားဆင်ခြင်ဖို့သဘောတူညီခဲ့ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ပါတယ်။အိန္ဒိယလက်အောက်ကကက်ရှမီးယားဒေသကိုပေးအပ်ထားတဲ့ဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရ ကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့အပေါ်ဆန့်ကျင်တဲ့အိန္ဒိယရဲ့ရန်ဖက်ပါကစ္စတန်နိုင်ငံကိုတရုတ်ဖက်ကထောက်ခံပြောဆိုခဲ့တဲ့အပေါ်တင်းမာမှုတွေရှိနေချိန်မှာပဲဝန်ကြီးချုပ်မိုဒီနဲ့သမ္မတရှီရိုတွေ့ဆုံတာပါ။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဗီဂျေခိုခလေကတော့တွေ့ဆုံပွဲမှာကက်ရှမီးယားကိစ္စကိုဆွေးနွေးပြောဆိုခဲ့ခြင်းမရှိဘူးလို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။လာမယ့်သတင်းပတ်အစောပိုင်းကတရုတ်နိုင်ငံကိုပြည်ခဲ့တဲ့သတင်းမှအစောပိုင်းကတရုတ်နိုင်ငံကိုလာရောက်သွားခဲ့တဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ရဲ့အလဲပတ်ခီးစဉ်အကြောင်းကိုတော့တရုတ်သမ္မတရှီကဝန်ကြီးချုပ်မိုဒီကိုတတိပေးခဲ့တယ်လို့လည်းမစ္စတာကိုခလေးကပြောဆိုပါတယ်။အိန္ဒိယတရုတ်ဆက်ဆံရေးဟာအကြောင်းအရာတစ်ခုထဲကိုပဲအခြေခံထားတာမဟုတ်လို့ကက်ရှမီးယားဒေသကနောက်ဆုံးဖြစ်ရဟာလဲအိန္ဒိယနိုင်ငံရဲ့ပြည်တွင်းရေးသက်သက်ဖြစ်တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။တရုတ်သမ္မတရှီကလည်းဝန်ကြီးချုပ်မိုဒီနဲ့ကိစ္စရပ်အတော်များများကိုပုံမှန်လေးလေးနဲ့အလေးနဲ့ဆွေးနွေးခဲ့ကြောင်းအဖွဲ့မိန့်ခေါ်မှာပြောဆိုသွားပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားဘဏ္ဍာရေးဝန်ကြီးအဆင့်ကုန်သွယ်ရေးနဲ့ယင်းနေမြုံနာမှုဆရာကိစ္စရပ်တွေကိုဆွေးနွေးဖို့နိုင်ငံတော်ဘောတူညီခဲ့တယ်လို့လည်းမစ္စတာကိုကလေးကအတည်ပြုပြောဆိုသွားပါတယ်
။ယူရို2020ဥရောပဖလားခြေစစ်ပွဲတွေကိုတောက်ချနေကကစားကြတာမှာဖြစ်တဲ့ပေါ်တူဂီတို့အနိုင်ရပြီးတော့အင်္ဂလန်အသင်းရှုံးသွားပါတယ်။အုပ်စု A က check နဲ့အင်္ဂလန်တို့ပွဲကို check နိုင်ငံမှာကစားကြတာမှာ check ကအင်္ဂလန်ကို2ဂိုးတကိုးနဲ့နိုင်သွားတာပါ။ Harry Kane ကပထမပိုင်း5မိနစ်မှာ penalty နဲ့ဂိုးရင်သွင်းခဲ့ပေမဲ့ check က Brobeck က5မိနစ်မှာပြန်ချေခဲ့ပြီးတော့ဒုတိယပိုင်း85မိနစ်မှာတော့Odra Sack ကအနိုင်ကိုသွင်းသွားတာပါဒီဘက်ရှုံးသွားတာကြောင့်အင်္ဂလန်အသင်းဟာ၅ပွဲမှ၄ပွဲနိုင်တပွဲရှုံး၁၂မှတ်နဲ့ check နဲ့အမှတ်တူနေပါတယ်ဒါပေမဲ့လည်းအင်္ဂလန်အသင်းကတပွဲ short ကန်ထားတာကြောင့်အုပ်စုထိပ်မှရှိနေပါတယ်ကျန်တဲ့ပွဲစဉ်တွေမှာတော့ကမ္ဘာ champion ပြင်သစ်က Iceland ကိုတကူးကူးမရှိနဲ့နိုင်သွားခဲ့ပြီးတော့ပြင်သစ်တက်ဂိုးကိုတော့ Giroud ကသွင်းခဲ့တာပါလက်ရှိဥရောပ champion Portugal အသင်းကတော့ Luxembourg ကို၃ဂိုးကူးမရှိနဲ့နိုင်သွားပါတယ်ဒါပြင် Ukraine ကလည်း Lithuania ကို၂ဂိုးကူးမရှိနဲ့နိုင်ပြီးတော့ Turkey ကလည်း Albania ကို၂ဂိုးကူးမရှိနဲ့နိုင်ခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. စနေနေ့အတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်ဘက်မှာတော့ရွာတွေကနေအိမ်တွေပေါ်လက်နက်ကြီးကြီးကြားလို့ကလေးငယ်လေးတွေအပါအဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဇက်တိုက်ဆိုသလိုဖြစ်နေတဲ့တိုက်ပွဲတွေကြားမှာကလေးတွေကိုဝင်ဆောင်မိခင်တွေအပါအဝင်အရက်သားတွေထိခိုက်ဒဏ်ရာရမှုတွေပေါ်မှာတော့အရက်သားတွေကိုပြစ်မှတ်ထားမတိုက်ခိုက်ဖို့နဲ့နင်းနာခံရသူတွေအတွက်တရားမျှတမှုရှိဖို့တောင်းဆိုပါတယ်။အသေးစိတ်ဆက်ပြီးနားဆင်ပါရှင်။ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF DLNA နဲ့မြမဆိုးရစစ်တပ်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့ကွက်ခိုင်မြို့တွေမှာဒီသတင်းပတ်တွေအတွင်းရက်ဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါမနေ့တုန်းကသိန်းနီမြို့နယ်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကလုံခြုံရေးစိုးရိမ်မှုတွေနဲ့အတော်လေးကိုထိတ်လန့်တုန်လှုပ်နေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ထဲမှာလည်းဖျားအုပ်စုမန်အောင်စုစည်းကြေးပါတယ်ရွာတဲ့အထိနေနေပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့နေ6လုံးထိမှန်ပြီးကလေးငယ်လေးတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ TLL တအောင်ပလောင်တပ်ဖက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်အခုလိုမျိုးရှမ်းမြောက်ပိုင်းတွင်မှာကလေးငယ်လေးတွေအပါအဝင်ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့ဒေသခံအရက်သားတွေထိခိုက်ဒဏ်ရာရတာကြေးရွာတွေကနေနေပေါ်အထိလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုတွေပေါ်မှာရှုံချကြောင်းတအောင်မျိုးသမီးအဖွဲ့ရဲ့အကြံပေးလွေးပိုးညင်က VOA မြန်မာပိုင်းကိုပြောပါတယ်
တမလို့ဘက်ကပေါ့လေလက်နက်ကြီးတွေနဲ့ပြစ်တဲ့ဟာပေါ့သူတို့ရန်သူဖြစ်တဲ့ TNL တို့ဟိုဟာတို့နေတဲ့နေရာဟိုတိတိမှပြစ်တာမဟုတ်ဘူးသူကဘယ်နာနေလို့နေမှလည်းမသိဘူးရွာထဲကိုပြစ်ပြစ်ချာလေလက်နက်ကြီးတွေအဲ့လိုပြစ်တဲ့အတွက်ကြောင့်မို့ဒီလိုမျိုးကလေးတွေအဖိုးကြီးဖွာကြီးတွေအိမ်ထဲမှာအိမ်နေတဲ့လူတွေကိုထိသွားတဲ့ဟာမျိုးတွေကဒါအများကြီးဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ဟာတွေကိုကျွန်တော်တို့တွေ့ရပါတော့เนาะဆိုတော့ဟိုမနေ့တုန်းကလည်းဒီအဲ့ဒီဖြစ်ပွားတဲ့အခါမှာဒါဒီလည်းပဲလက်နက်ကြီးကြောင့်ဖြစ်သွားတဲ့ဟာမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့ဒီလက်နက်ကြီးတွေကိုအလွန်အကျွံအသုံးပြုတာဒီဒါဒီနိုင်ငံတကာဥပဒေအရလည်းတတ်မှတ်ထားရှင်စစ်ရဆုံးမှုဖြစ်တယ်ပြည်သူရှင်ရွာတွင်းလို့ပြည်သူလူထုနေတဲ့နေရာမှာဖြစ်လို့မရဘူးလို့နိုင်ငံတကာဥပဒေအရတာမြင့်ထားတဲ့ဟာတွေရှိတယ်။အဲ့လိုဖြစ်တာဒီဘ ᱹ တော့တော့မကောင်
းအထူးသဖြင့်ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NLD ရက်သားဆိုရလက်ထက်တိုင်းရင်းဒေသကတိုင်းရင်းသားပြည်သူလူထုကိုနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီလုံခြုံစိတ်ချမှုရှိအောင်ဖန်တီးဆောင်ရွက်ပေးဖို့ကိုလည်းတောင်းမျိုးသမီးတူဦးဖြစ်တဲ့လွေပိုညင်ကတောင်းဆိုပါတယ
်။သမတော်ကအမြဲတမ်းပြောရလေသမရကိုယ်တိုင်ကျွန်တော်တို့ကိုဖိုးဆစ်တဲ့ဟာတွေကိုမရက်ခိုင်းဘူးနိုင်ငံတော်အကြံပေးကိုယ်တိုင်တော့မှကျွန်တော်တို့ကိုမရက်ခိုင်းဘူးလို့အမြဲတမ်းပြောတယ်
အဲ့တော့အစိုးရလို့ပြောတဲ့အခါမှာပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိတယ်ပဲပြည်သူလူထုမဆိုကျမတို့ကအတူတူကရှင်သွဲနေထိုင်ရေးကိုစဉ်းစားတယ်ဆိုလို့ရှိရင်ဘယ်အစိုးရတက်တက်ပြည်သူလူထုကိုကာကွယ်ရမယ့်တာဝန်ရှိရဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့အခုဖြစ်ပြနေတဲ့အပေါ်မှာအစိုးရအနေနဲ့ဘယ်လိုတာဝန်ယူဖြစ်ရှင်းပေးမလဲဆိုတဲ့ဥစ္စာကိုကျမပြန်ပြီးတော့မေးချင်ပါ
အခုလိုမျိုးရှမ်းမြောက်ပါဝေတိုင်းရင်းဒေသတွေကတိုက်ပွဲတွေဖြစ်ပွားတိုင်းအရက်သားထိခိုက်ဒေဆုံးမှုတွေပေါ်မှာတော့ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအသေးချာလှုပ်ဆောင်တင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်သူရှမ်းပြည်နယ်တီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်တဲ့ဦးရဲထွန်းကအကြံပြုပါတယ်
ဒီကအားဖြင့်တော့ပါဝင်ပတ်သက်တဲ့ကာယကံရှင်လက်နက်ကင်အဖွဲ့အစည်းတွေကိုနိုင်ကအသိရှိရှိနဲ့စောင့်ထိန်မှအသိရှိရှိစောင့်ထိန်နေဆိုတာကတကယ်လို့အဲ့လိုကျူးလွန်ခဲ့တယ်ဆိုလို့ရှိရင်လည်းကို့အဖွဲ့အစည်းအတွင်းမှာအဲ့လိုရေးယူမှုတွေလုပ်ဖို့ပေါ့လေအဲအဲ့ဒါလို့လုံးမလာလဲထိရောက်လိမ့်မယ်လို့ကျွန်တော်ကတော့ထင်တယ်ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ကလှုပ်ဆောင်တဲ့ကိစ္စတွေကိုရတားအစိုးရကဘာမှထိန်းချောင်းလို့မရဘူးဖြစ်နေတယ်ဆိုတော့ပြောချင်တာကလက်ထက်ကသဘောတူတယ်ဥပမာအဲ့လားဒိုင်းကြီးလိုအဖွဲ့မျိုးကနေပြီးတော့စုံစမ်းစစ်ဆေးပြီးတော့စောင့်ကြည့်တဲ့အဖွဲ့တွေခွဲနိုင်ခဲ့ရင်တော့ထိရောက်တယ
်လက်တလောအချိန်ဒီမှာတော့တိုင်းရင်းသားလက်နက်ကိုင်တန်ကြီးနောင်မဟာမိတ်အဖွဲ့တွေဘက်ကနှစ်ကုံနဲ့အထီးတစ်ဖက်သက်အပြစ်ရက်မယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတော့တိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းတော်မတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမျိုးသားရင်ကြားစီရီကိုလှုပ်ဆောင်မယ်။ Federal ပြည်ထောင်စုကိုတည်ထောင်မယ်ဆိုတဲ့ကတိတွေနဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NND အစိုးရဟာလက်ရှိမှာတော့တိုင်းရင်းသားအရေးတွေနဲ့အမျိုးသားရင်ကြားစီရီကင်တွဲဖြည့်ရှင်းတဲ့နေရာမှာအပြောတခြားအလုပ်တခြားဖြစ်နေတယ်လို့နိုင်ငံရေးလေလာသူတွေကထောက်ပြကြပါတယ်။တိုင်းရင်းသားတွေလိုချင်တဲ့ဒဏ်သူညီများရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာတကယ်ဖြစ်လာနိုင်မှာမလား။အခုဝေဖန်နေကြသလိုလက်ရှိ NND အစိုးရဒီကိစ္စကိုကင်တွယ်ဖြေရှင်းနိုင်မှာမလားဆိုတာကိုတော့ဒီသတင်းမှတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာမတ်မီခသုံးသပ်တင်ပြထားပါတယ်။
မြန်မာပြည်မှာမိတင်းနေထိုင်ကြတဲ့တိုင်းရင်းသားတွေအားလုံးမှာကိုယ်ပိုင်ယဉ်ကျေးမှုတွေနဲ့တန်ဖိုးထားမှုယုံကြည်မှုဓလေ့ထုံစံတွေအမျိုးမျိုးရှိနေတာပါ။ဒါကြောင့်တဦးနဲ့တဦးအပြန်အလှန်လေးထအတိမတ်ပြုမှုဟာအရေးကြီးပါတယ်။အထူးသဖြင့်တော့ဒီမိုကရေစီပြည်ပင်ပြောင်းလဲမှုတွေကိုဦးဆောင်လုပ်ကိုင်နေတဲ့ NLD အစိုးရလက်ထက်မှာနိုင်ငံရေးကိစ္စတွင်သာမကပဲလူမှုအတိုင်းဝိုင်းတွင်အခြေခံကျတဲ့အပြန်အလှန်လေးစားမှုကိုစံပြအဖြစ်လှုပ်ဆောင်ပြဖို့လိုအပ်နေချိန်ပဲဖြစ်ပါတယ်။တိုင်းရင်းသားဒေသတွေမှာအခုနောက်ပိုင်းဗိုလ်ချုပ်ကြေးရုပ်တွေကိုဒေသခံတိုင်းရင်းသားလူမျိုးစုတွေရဲ့သဘောဆန္ဒမပါဘဲအတ္တမစိုက်ထုနေတာဟာအဲ့ဒီတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုစံတန်ဘိုးတွေကိုအတိမတ်မပြုမလေးစားရရောက်စီပါတယ်။အထူးသဖြင့်ဗိုလ်ချုပ်ကြေးရုပ်တိဆောက်တာကိုကန့်ကွက်ကြတဲ့တိုင်းရင်းသားတွေကိုဖမ်းဆီးထောင်ချတာတွေဟာအမျိုးသားယဉ်ကျေးစီရင်နဲ့ဆန့်ကျင်နေတဲ့လုပ်ရဖြစ်တာကြောင့်ဒါကိုဒေသခံတိုင်းရင်းသားတွေသာမကလူတော်များများကဆန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်။ပြည်ရဲ့ရပိုင်းကပဲကရင်အာဇာနည်နဲ့ကျင်းပဖို့ကြိုးစားခဲ့တဲ့ကရင်တိုင်းရင်းသူနော့အောင်လှနဲ့ကရင်လူငယ်တွေကိုငိမ့်စုစီပုံမှန်20နဲ့1095ရက်ချမှတ်လိုက်တာဟာလက်ရှိအနာရောက် NLD ပါတီပေးထားတဲ့ဂတိကဝတ်တွေနဲ့လက်တွေ့မှာကွာခြားနေတယ်ဆိုတာကိုတတ်သိပြလိုက်တာပဲဖြစ်ကြောင်းမြမနိုင်ငံရေးလေလာသုံးသက်သူဦးမင်းစင်ကသုံးသက်သွားပါတယ
်တစ်ဖက်ကဖက်ဒရယ်ဆိုပြီးတော့အခမ်းအနားကြီးတွေမှာဟာဟိုပြောနေတော့လေလက်တွေ့အခြေအနေမှာဘခုချက်ကမှုဖြေလျှော့မှုတော့မှမလုပ်နိုင်သေးဘူးဆိုလို့ရှိရင်တိုင်းသားတွေရဲ့ယုံကြည်မှုရောက်ဖို့အရန်ခက်တယ်အရန်ခက်မယ်အဲ့တော့အခုတွေ့နေရတာကအဲ့ဒီជីជីမမပွဲလန်းတမင်တွေမှာပြောတဲ့စကားနဲ့လက်တွေ့ဟာပေါ်ဆောင်နေဟာနေကြတဲ့မှာအဟရှိနေတယ်ကွာဟမှုရှိနေတယ်ဘယ်တော့အဲ့ကွာဟမှုကိုနင်အောင်တုံးသက်ပြီးတော့ပြန်ပြင်ဆင်နိုင်မယ်ဆိုတော့အကျိုးများနိုင်တယ်
ကရင်အာဇာနည်နေ့စာသားပါတဲ့ဆိုင်းဘုတ်တွေကင်ဆောင်ခဲ့ကြလို့ထောင်နှန်းဆန်ခဲ့ရတဲ့နှောင်းလှကတော့လက်ရှိအစိုးရကတိုင်းရင်းသားတွေအပေါ်ထားတဲ့သူ့အမြင်ကိုအခုလိုပြောပြသွားခဲ့ပါတယ်
။အစိုးရဆိုတာကနိုင်ငံသားတွေတိုင်းရင်းသားတွေရဲ့အခွင့်အရေးပိုင်ခွင့်တွေကိုကာကွယ်ပေးရမယ်ဆောင်ရွက်ပေးမယ်တာမှရှိပါတယ်။အထူးသဖြင့်စာချုပ်နဲ့အညီပေါ့ဒါ SC မှာတဲ့စာချုပ်ပဲတကယ်တမ်းကျရင်အဲ့ဒီတည်းလည်းမလုပ်ဘူးဥပဒေပါတယ်မလုပ်ဘူးဆိုရင်တော့ အစိုးရကဒီလိုမျိုးဆိုလူလူကတော့သူတို့ကိုယုံကြည်မှုကိမဲ့လာလို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာတိုင်းရင်းသားဒန်းတူရေးပြဿနာဟာကာလရှည်ကြာတည်ရှိလာခဲ့တာပါဒီဒန်းတူရေးဆိုတဲ့ကိစ္စတွေကြောင့်ပဲဆယ်စုနှစ်တွေနဲ့ချီပြီးစစ်ပွဲတွေဖြစ်ပွားရတဲ့အထိကျေပြန့်လာခဲ့ပါတယ်ဒါတွေကြောင့်ပဲတိုင်းရင်းသားတွေဘက်ကစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုရဖို့တောင်းဆိုနေကြတာဖြစ်ပါတယ်အနေဒီအစိုးရကတော့ပြည်တွင်းငြိမ်းချမ်းရေးရရှိပြီးဖက်ဒရယ်ပြည်ထောင်စုစနစ်သွားနိုင်ဖို့လှုံ့ဆော်နေတယ်လို့ပြောဆိုထားပါတယ်ဒါပေမဲ့အဲ့ဒီလှုပ်ဆောင်မှုတွေကတိုင်းရင်းသားတွေလိုအပ်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ကိုက်ညီမှုရှိပါရဲ့လားပြည်ထောင်စု Institute ကဒါရိုက်တာခွန်ဆိုင်ကတော့ဖက်ဒရယ်စနစ်ပေါ်သူ့ရဲ့အမြင်ကိုခုလိုရှင်းပြသွားခဲ့ပါတယ
်ဖက်ဒရယ်ကကျွန်တော်တို့သူ့ပုံစံနဲ့သူ့အကုန်လုံးရှိပြီးသားဘယ်တနိုင်ငံနဲ့ဟိုဒီနိုင်ငံနဲ့ဟိုနိုင်ငံနဲ့တူတာမရှိဘူးနော်မရှိတော့ညာလေပဲကျွန်တော်တို့အတူတကွဤဤချညံပူပေါင်းနေထိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကပြည်မပြည်နယ်ဆိုတာမရှိသင့်ဘူးနံပါတ်1ကနော်ပြည်နယ်ကြီးပဲဖြစ်ဖို့လိုတယ်နော်ဒီဥစ္စာတန်းတူရင်ညီမမြောက်ဖြစ်တယ်ဒါတွေဖြစ်ဖို့လိုတယ်နံပါတ်2ကတော့ဗာလဲဆိုတော့သူ့ဘုတ်ကိုဘုတ်ဆိုတာရှိဖို့လိုတယ်သူ့ဘုတ်ကိုဘုတ်ဆိုတာကိုဘုတ်ကြီးပဲမဟုတ်သူ့ဘုတ်လည်းပကြီးပဲမဟုတ်ဘူးသူ့ဘုတ်ကိုဘုတ်ဆိုတာရှိရမယ
်ပြည်တွင်းငြိမ်းချမ်းရေးတိုင်းရင်းသားပြည်သူအများစုကမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်ပေါ်ထွန်းလာရေးတို့အတွက်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဝိုင်းဖြည့်ရှင်းနေကြပေမဲ့ထင်သလောက်ခရီးမပေါက်သေးပါဘူး။ပင်လုံစစ်တပ်ကိုရှာဖွေခြင်းမြန်မာနိုင်ငံ၏ငြိမ်းချမ်းရေးဆွေးနွေးပွဲများတွင်ဖက်ဒရယ်စနစ်၏အခမ်းအနားဆိုတဲ့စာအုပ်ကိုပြုစုရေးသားခဲ့သူမိုက်ကယ်စီကနာကမြန်မာနိုင်ငံမှာလက်တလို့ရင်ဆိုင်နေရတဲ့ဖက်ဒရယ်စနစ်အခက်အခဲတွေပေါ်အခုလိုအကြံပြုတင်ပြသွားခဲ့ပါတယ်။
One important point is that so far, when we talk about federal reforms, it was always framed as a ethnic nationality issue. Exclusively.
ဒီနေရာမှာအရေးကြီးတဲ့ချက်က federal စနစ်အကြောင်းပြောကြရင်တိုင်းရင်းသားအရေးလို့ယူဆနေကြတဲ့ကိစ္စပါ။ဒါဟာတိုင်းရင်းသားတွေအတွက်တီးခြားဖန်တီးပေးထားတဲ့အရာလို့ထင်မြင်ယူဆနေကြပါတယ်။ဒါပေမဲ့တမိုင်းတွဲကြုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာ federal စနစ်ပေါ်ထွန်းရေးအတွက်တိုင်းရင်းသားတွေကြီးပဲလှုပ်ကြလို့မဖြစ်နိုင်ပါဘူး။မြန်မာလူမျိုးတွေရဲ့ထောက်ခံမှုပါဖို့လည်းလိုပါတယ်။ဒါကြောင့်လူမျိုးစုမြန်မာတွေပါထောက်ခံနိုင်တဲ့ပုံစံမျိုးဖြစ်အောင်လို့ Federal စနစ်ကိုရေးဆွဲကြဖို့အတွက်အင်မတန်အရေးကြီးပါတယ်။အဲ့ဒီထဲမှာဒေသန္တရအစိုးရတွေပါလီမန်တွေပြည်နယ်တိုင်းဒေသကြီးအစိုးရတွေအပြင် NLD ပါတီလည်းပါဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ Federal စနစ်ဖြစ်ပေါ်လာဖို့အတွက်လူများစုမြန်မာတွေရဲ့ထောက်ခံမှုရဖို့ကလိုအပ်နေလို့ပါ။အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့အနာဂတ်မှာ Federal စနစ်ပေါ်ထွန်းရေးအတွက်လှုပ်ဆောင်မှုတွေဟာခက်ခဲနေပါလိမ့်ဦးမယ်။
လူများစုမြန်မာတွေနဲ့တိုင်းရင်းသားလူနည်းစုတွေအကြားနက်နက်ရှန်ရှန်အမြင့်တွေနေတဲ့တန်းတူရေးဆိုင်ရာပြဿနာတွေဟာနိုင်ငံရေးပြဿနာဖြစ်တဲ့ဆိုတာကိုအများစုကလက်ခံထားပြီးဖြစ်တာကြောင့်နိုင်ငံရေးနည်းနဲ့အဖြေရှာရမှာဖြစ်ပါတယ်။လက်ရှိအစိုးရကတိုင်းရင်းသားတန်းတူရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ကိုတွားလို့တယ်လို့ပြောဆိုထားပေမဲ့လည်းတိုင်းရင်းသားတွေရဲ့အခွင့်အရေးတွေမှာအခြေခံအကျဆုံးဖြစ်တဲ့သူတို့ခေါင်းဆောင်တွေကိုအတိမတ်ပြုဖို့တိုင်းရင်းသားခေါင်းဆောင်တွေရဲ့အာဇာနည်နေ့တွေကိုကျင်းပခွင့်မပြုနိုင်ဘူးဆိုရင်အစိုးရဖြစ်ချင်နေတဲ့တိုင်းရင်းသားဒန်းတူရေးနဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်ပေါ်ပေါက်လာရေးဆိုတာကတော့အလံဝင်းတွေအုံမှာဖြစ်ကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင်
အမေခါစီဇင်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာတော့သတင်းကျုံမီထွန်းပွဲတော်ရောက်ပြီဆိုရင်မီးဘုံလေးတွေနေရာအနှံ့မှာတွေ့လာရပါတယ်။ဒီမီးဘုံလေးတွေကနိုင်ငံသားကဝင်လာလဲရှိသလိုမြန်မာနိုင်ငံကလက်လုံမီးဘုံလေးတွေကိုလည်းလူကြိုက်များနေစေဖြစ်ပါတယ်။ဒါပေမဲ့ဒီလက်ဖြစ်မီးဘုံလုတ်တဲ့လုပ်ငန်းတွေတော့ဒီနှစ်ပိုင်းတွေအတွင်းမှာတည်တည်တသာကိုနှဲသွားပါတယ်။ဒါကြောင့်မို့လို့ရိုးရာလက်မှုမီးဘုံလေးတွေပျောက်ကွယ်သွားတော့မလား။ဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာမြင်းမခသတင်းအေဂျင်စီကကိုထူးဆက်တင်ပြထားတာနားဆင်ပါရှင
်မြန်မာလူမျိုးတွေဟာသတင်းကျုပ်အချိန်ခါမှာဗုဒ္ဓမြတ်စွာဘုရားကိုမိပူဇော်ဖို့အတွက်သတင်းကျုပ်မိထုံပွဲတော်တွေကိုနှစ်စဉ်နှစ်တိုင်းရိုးရာမှာပြည့်ကျင်းပလေ့ရှိပါတယ်ဖုန်ကြီးကျောင်းတွေဖျားစီတွေမှာဖျောင်းတိုင်မီးတွေစီမီခွက်တွေနဲ့ထွန်းညှိပူဇော်ကြသလိုလမ်းတွေနေအိမ်အဆောက်အုံတွေမှာလည်းရောင်စုံမီးတန်းတွေမီးပုံးတွေကိုစီစီရီချိတ်ဆွဲပြီးမျက်စိပသာရဖြစ်အောင်အလှဆင်ကြပါတယ်။ဒီလိုအချိန်ဆိုမီးရှုမီးပန်းတွေမီးလုံးတွဲတွေမီးပုံးတွေဟာရောင်းအားကောင်းတဲ့ပစ္စည်းတွေဖြစ်ပြီးအလှဆင်ချိတ်ဆွဲတဲ့မီးပုံးတွေထဲမှာဆိုနိုင်ငံခြားကနေတင်သွင်းရောင်းချတဲ့အယောင်ဆုံးဒီဇိုင်းစုံမီးပုံးတွေကိုဈေးတွေမှာအလွယ်တကူဝယ်ယူနိုင်သလိုလက်လုံမီးပုံးတွေကိုလည်းမီးပုံးလုပ်ငန်းလုပ်ငန်းသူတွေစီကနေမှတ်ယူကြပါတယ်။ မိဘုံတွေကိုတနေ့လုံးမှာမှတင်းကျုပ်ပွဲတော်တချိန်သာအနေနဲ့အရင်ကမှာယူမှုများပြီးရောင်းအပ်သွားတာမို့ရိုးရမိဘုံလုပ်ငန်းလုပ်ကိုင်သူတွေအနေနဲ့လည်းစက်တင်ဘာလနဲ့အောက်တိုဘာလတဲ့ပွဲတော်ရဲ့မတိုင်မီထိကိုပေါ်လာအလင်းမီအောင်အစိုက်လုပ်ကိုင်ရပါတယ်။ရန်ကုန်မြို့ဘားကရ6ဘိုဟိုလန်းဘေးမှာနေထိုင်တဲ့ဦးခင်မောင်ကြီးကတော့သူ့အသက်17နှစ်လောက်တည်းကမိဘုံလုပ်ငန်းကိုစတင်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။ဦးခင်မောင်ကြီးဟာကားပစ္စည်းအယောင်ဆိုင်ဖွင့်လှစ်ထားပေမဲ့ဒီအချိန်မှာတော့ဆိုင်ကိုယုံကြည်ရတဲ့သူစီလွှဲထားခဲ့ပြီးသူ့တက်ကြွတဲ့လက်မှုပညာကိုပြန်ထုတ်သုံးနေပါတယ်။
ကျွန်တော်ဘေးနော်ကားပစ္စည်းကကြီးတာအများကြီးရှိတယ်ဒါဝါနပါလို့နော်ဒီဥစ္စာကကျွန်တော်ကဝါနလိုက်ပါဗိတ်ဒီရလာလို့တော်တရင်ဆပြီကျွန်တော်အဲ့ဥမသွားတော့အော်လာကြပြီလေခွဲမယ်ဖျားမယ်နီးချိုးပဲတော့အကျန်းပြည့်ပြီးကတ်တဲ့အစိတ်ရောက်ဝိုင်းပြီးသွားပြီနောက်ပိုင်းကဘကြီးကြိုက်နေဘကြီးဆက်လုံးဆိုတော့ဆက်လုံးကဥစ္စာနဲ့တော့ရမီလုံးနဲ့ထည့်ထုံလို့ရတော့ဖျောင်းနဲ့ကလေးကတန်းလေးကထည့်ထားတယ်ဖျောင်းနဲ့ထုံလို့ရ
ဒီလိုအချိန်ဆိုတခြားမိသားစုဝင်တွေဟာလည်းပေမအသက်မွေးဝမ်းကြောင်းအလုပ်တွေကိုပြစ်ထားခဲ့ပြီးမိဘုံလုပ်ငန်းမှာအဖြစ်ကူညီကြတယ်လို့သိရပါတယ်။2000ခုနှစ်မတိုင်ခင်ထိတော့သတင်းကြော်ကာလာမှာမိဘုံအလုပ်ရေတောင်းနဲ့ရှိရောင်းချခဲ့ရပေမဲ့နိုင်ငံခြားကတင်သွင်းတဲ့မိတွေတွေအလှဆင်မိတွေဝင်ရောက်လာချိန်မှာတော့ရောင်းအားကျသွားတာကြောင့်မိဘုံလုပ်ကိုင်သူတွေကလည်းတဖြည်းဖြည်းနေပါလာပါတယ်။ရိုးရလက်မှုမိဘုံလုပ်ငန်းလုပ်ကိုင်တဲ့ဒေါက်ခင်မကြီးကခုလိုပြောပါတယ
်။25လောက်ကတစ်လလုံးလုံးလုပ်ပါ။တစ်လလုံးလုံးနေပေါင်းကောင်ကဖောက်ပယ်ပြီးဝင်တယ်။ဘူးရင်းတွင်လုံးလောက်ထားတာအကောင်မျိုးစုံပေါ့အမျိုးပေါင်း20လောက်ရှိတယ်။ညုံတို့ဂျူကာတို့မြင်းလေးလေးတွေမျက်ရုပ်ကလေးတွေစိတ်ရုပ်ကလေးတွေဒီကွက်ဟောတိရစ္ဆာန်မျိုးစုံအကောင်လေးတွေအမီးလေးတွေအဲ့ဒါကိုတစ်နှစ်ပတ်လုံးလောက်ထားတာအမာရွတ်တိုင်လည်းမဟုတ်ဘူးတက်လန်းလုံးလောက်ထားတာတက်အိမ်တက်အိမ်ဟောပြီးပေါ့ထောင်ချီပြီးလောက်ထားတာသတင်းကြွခန့်နေဆိုအကုန်ကုန်နေရလာလာယူတာဘာလဲလော်လီကားကြီးနဲ့တည်တာအခုလေကြအဲ့လိုမျိုးမလာတော့မလာဘဲနဲ့မာရီတို့ရှိမှအဲ့လိုမျိုးဟောကုမ္ပဏီကလာမာတာတွေပဲလောက်ကြကုမ္ပဏီတော်ဝင်ဆန္ဒတို့ဂျန်ရှင်တို့အဲ့လိုကလာမာတယ
်နိုင်ငံခြားကသွင်းတဲ့မီးဘုံတွေကိုဈေးကွက်တဲ့ကြက်ကြက်ပြက်ပြက်ရောင်းချနေကြတယ်ဆိုပေမဲ့ဝါစီစိန်ဆက်ကူတွေပလတ်စတစ်အချီတွေကိုသုံးပြီးလက်နဲ့ပဲအစအဆုံးလုပ်ရတဲ့ရိုးရမီးဘုံတွေကိုလည်းဒီနေ့အချိန်ထိတန်ဖိုးထားဝယ်ယူနေကြတော့မှာပဲရိုးရမီးဘုံတွေကိုနှစ်စဉ်ဝယ်ယူနေတဲ့ဒေါက်တာတော်ခင်နိုင်ဦးက
ကျမတို့ကညာဘက်ကနေပြောင်းလာတာပေါ့အဲ့ဒါကြောင့်မလို့ဒီအညာဒေသမှာဆိုရင်တော့ကျမတို့ကဒီသတင်းကျွတ်လာပြည်နေဆိုရင်ကျမတို့ကိုးကွယ်တဲ့ဟိုရတော်မြို့နယ်မှာပေါ့အဲ့ဒီကမ္ဘာဧကရာဇာသာသနာအရေးတာကျောင်းမှာတော့ဖျားတွေအများကြီးပဲရှိတယ်။အဲ့ဒီမှာကျမတို့ကအမြဲတမ်းနှစ်စင်ပေါ့ဒီလိုစီမီတထောင်ဟိုအားလုံးမှာဆိုရင်တော့တသိန်းပူဇော်ကြတာပေါ့လေဖျားတွေမှာအဲ့ဒီမှာကျမပူဇော်ခြင်းလို့နှစ်တိုင်းဒါလာပြီးတော့ဝယ်တာပါရှင်။ဟိုကျမကနည်းနည်းလေးမြမာမှုကိုကြိုက်တယ်။ကြိုက်တဲ့အတွက်ကြောင့်မလို့ကျမဒီမြမဒီလိုမီးပုံးလေးတွေပေါ့။ပြီးတဲ့အခါကျတော့ဂျာပန်ပေါ့။ဂျာပန်ဆိုတာကတော့ကျမတို့ရဲ့ဘာသာနဲ့လည်းအထွတ်မြတ်ထားတဲ့ပန်းဆိုတော့ဒီလိုပန်းပုံးပုံတံလေးတွေနဲ့အဲကျမတို့ဖျားတွေကိုပူဇော်ခြင်းတာပေါ့။ဒါကြောင့်မလို့ဒီကအဲကျမတို့မြမလက်ရမျိုးတွေလည်းဖြစ်တယ်ဟိုလက်မှုလည်းဖြစ်တယ်အဲ့တော့ဒီလိုမျိုးအိမ်တွင်းလက်မှုလုပ်ငန်းလေးတွေကိုလည်းအားပေးခြင်းနဲ့ကျမတို့လည်းဒါကိုနှစ်သက်တဲ့အတွက်ကြောင့်ဒါလိုပူဇော်ပြတ်တာပါဆင
်မြမရိုးရလက်မှုမီးဘုံတွေကိုပဲရွေးချယ်ဝယ်ယူသူတွေရှိနေသေးတာကြောင့်မီးဘုံလုပ်ငန်းတွေဟာပျောက်ွယ်သွားမှာမဟုတ်ဘူးလို့ဦးခင်မောင်ကြီးကယုံကြည်ထားပါတယ
်လက်မှုလုပ်ငန်းထိုးလို့များဘယ်လောက်ရှိလက်ပေါင်းဘယ်လောက်ရှိဒါကိုကြည့်ခြင်းလို့ဒါဝယ်ယူတာဘဝဆက်ကုန်ဆက်နဲ့ထုတ်တဲ့ပစ္စည်းတွေဒါပေမဲ့လွယ်လွယ်လပ်စီးသက်သက်ဒါကိုမလူကြည့်သူတို့ဘက်ကဖွင့်ပြောလို့အဓိကကဒီကုမ္ပဏီရပါတော့ဟိုတယ်တို့ပါတို့ကအဲ့ဒါကြီးမလို့ကြည့်ဘူးကြီးဆက်ကနေဆက်ကထုတ်ရပြီးလက်ကနေလုတ်ပြီးတို့ကဘယ်လိုပုံစံလုတ်တယ်ဘယ်တော့ကောင်းလဲလှလဲလက်မှုပြကြတိကျင်လို့နောက်သုံးလို့ချင်းဒီဇိုင်းအားရလဲရမရမ်းအဲ့ဒါမျိုးတီတွင်မှုကိုလူကလူချင်းတီယုတ်ပစ္စည်းတတိလာလဲဒါပဲဆိုပေါ်ကားစားဟုတ်တယ်နောက်ပိုင်းပြီးကမီးတွဲတဲ့ပေါ်ကားစားလောကဆန်ကန်လေးကအဲ့ဒါစမ်းသစ်မှုကအများအားလုံနိုင်မပြတ်ဘူးပေါ့နော်ဝါသာစီသစ်မှုလဲလူကနေရာရှိမှု
လက်ရှိမှာတော့မိဘုံလုပ်ငန်းလုပ်ကင်သူတွေအနေနဲ့ကုန်ကျန်းစင်းမြင့်တက်လာတာမြို့နယ်ထဲမှာဝါအယောင်ဆိုင်တဆိုင်ပဲရှိတာကြောင့်အရင်သွေးကောင်းတဲ့ဝါကိုစိတ်ကြိုက်ဝယ်ယူလို့မရတာစတဲ့အခက်အခဲတွေတော့ရှိနေပါတယ်ကျွန်တော်ထူဆပ်ပါမြမခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်ကြပါမ
ြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောရရှင်များရှင်2019ခုနှစ်အောက်တိုဘာလ12ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ52 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်ဒီစောင့်မျှနေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့အစိုးရဖြိုးပြစုံတို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ဆရာတွေဖြစ်ခဲ့ရတာတွေကိုဆွေးနွေးသွားမှာပါဒီမကြာသေးခင်တုန်းကပဲအစိုးရဖြိုးပြစုံပါဝင်လူငယ်သုံးကိုမွေးဆွေးဝါးမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီမဲ့နောက်ပိုင်းမှာတော့တန်တရားကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နှစ်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရတယ်ရှိတယ်ဆိုပြီးတော့ဝေဖန်တယ်လည်းနောက်ဆက်တွဲထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင်းချက်နဲ့မြန်မာနိုင်ငံရဲ့တရားစင်ရေးတစ်ခုလုံးအနေနဲ့အားနည်းချက်တွေပြင်ဆင်ကြရတယ်ဘာတွေရှိနေတယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းသန်းနောက်လူခွင့်ရေးလှုပ်ရှားသူဒူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဖမ်းခံစီခံရအေးအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးအေးမြူရတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းသန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြေဆုံးပါဝင်ပေါ့လေလူငယ်တွေကိုတရင်ပြည့်ချက်အရာဆိုပြီးတော့ရဲတပ်ဖွဲ့ရဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာတုံးတက်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဘာတွေများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မလားခင်ဗျာ
သူအရာဟိုအဓိကဖုံးတဲ့ရင်ပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့တရင်ပြည့်ချက်အရာဖမ်းတယ်တရင်ပြည့်ချက်ဖမ်းတယ်ဆိုတရင်ပြည့်ချက်ကတိကျဘူးဆိုတော့ဒါကခိုင်မာယုံတောက်တဲ့ဆရာရပြီဆိုတော့ဒါရာဇီစတုံးလေးမှာ46ရသူတရင်ရလို့ရှိတယ်ပါတယ်ဒါပေမဲ့ဒီဒရင်းကိုဟိုအတူကြီးပို့လို့တာပေါ့ဒီကြီးပို့လို့တာပေါ့အခုရတဲ့ဒရင်းကြီးရရကြတော့အဲ့ဒီလိုဒီထိထားတဲ့အနေထားမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကတော့ဖိကားမဟုတ်ဘူးဆိုတော့ပြီးတော့ဖမ်းတဲ့လိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီဟာလည်းပဲဒီဂရန်ဒီယိုမာဒီဇာတ်တိကအနိမထားဘူးလေဟိုအဂါရကြီးဖမ်းခံနေတယ်ဆိုရင်အဲ့လိုထိုးကြည့်ရမှမရဘူးဆိုတော့ကျွန်တော်တို့ဒီအမှုမဟုတ်လို့ဒီတီဗီဘာမှလုပ်ရအမှုတော်မှာဒီပုံမှန်မှာဆက်ကန်းထားတော့လေအဲ့တော့ဒါတစ်ခါတက်ပြလို့ရင်လည်းတစ်ခါတော့ဒီနေ့ကျွန်တော်တို့နိုင်ငံသားတွေပုဂ္ဂိုလ်ဆိုင်ရာလက်ကနေပုဂ္ဂိုလ်ဆိုင်တုံးကျုံတော့ညှိရလို့တော့ဒီမှာပါလေ
โอเคสรุปกูออมยูมิกูออมยูมิอนเนี่ยก็เนี่ยที่ลุกขึ้นชูตรงก็จิ้มเลยส่วนเหรอเราที่พั้นซี้ไล่ได้เคสมาบาริเนี่ยล้วยฉ่อตัวได้ด้วยอ่ะแหละ
โอเคพั้นซี้หมู่กูเราจิ้มเลยส่วนหลูเดียวกูเตียឧបนิเมพั้นซี้จิ้มไม่อยู่สุบิ๊ดเราตัดมัดกันใช่ป่ะแล้วเตียឧបดีอ่ะพั้นซี้ได้แล้วยะเลยแต่เตียឧបดีอ่ะพั้นซี้ที่ใจอ๋อไอ้หลูเนี่ยกုံไตขาเนี่ยตู้บนมาไม่รู้อะเป็นอาจารย์พัดหมู่นี่ရိုက်နဲ့ဆုံးမပြီးတော့ရိုက်နဲ့ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့လက်ဆွဲမှကျွန်တော်ဖော်ပြထားပါတယ်။သူကြီးဖမ်းခံကြည့်နေသူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းခံမှုမှာအသာတကြီးဖမ်းခံတဲ့ပုံစံမျိုးရှိနေ။ဖက်ပြင်းတဲ့ပုံစံမျိုးမရှိဘူး။ပြန်လဲအကျန်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုတိလက်ရောက်နာကျင်အောင်ရိုက်နဲ့ဖမ်းဆီးခြင်းလုံးဝမလုပ်ရဘူး။ဒါကိုတားမြစ်ထားပါတယ်။နောက်တစ်ခုကဒီဖန်စီကိုမကောက်ပြသူ့ရဲ့ဂုံတိတ်ခါကိုထိခိုက်နိုင်မဲ့အပြုမှုတွေသူ့ရဲ့ဂုံတိတ်ခါပိုင်းကိုညှိုးနွမ်းစေမဲ့ပုံစံမျိုးနဲ့ဆက်ဆက်ခြင်းမပြုရဘူးဆိုတာလေလူခေမှာဖော်ပြထားပါတယ်ရဲလက်ဆွဲထဲမှာလည်းဒီလိုမျိုးရေးသားတာဖြစ်ပါတယ် အခုလိုမျိုးဖမ်းဆီးမှုကြီးတဲ့အခါမှာခုနလိုမျိုးသတင်းရသည်ဖြစ်စီမရသည်ဖြစ်စီခိုင်လုံပြီးဖြစ်စီမခိုင်လုံပြီးဖြစ်စီအဲ့ဒီအချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူ့ရဲ့လိုက်ရောမှုရင်းဆံမှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖမ်းဆီးတာတွေဂုံတိတ်ကထိကလွတ်ဆောင်ခြင်းကတော့လူသိရှင်ကြားလူကြားထဲမှာဂုံတိတ်ကထိစေအချက်ဖြစ်တယ်အဲ့ဒါကလူခွေးချုပ်ပေါင်းမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ်
ဟုတ်ကဲ့ဆရာဦးသိန်းသိန်းဝင်နောက်တစ်ခုရှိရလဲပေါ့လေအခုသူတို့ဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒီဖမ်းဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပဲထုတ်ပြန်လိုက်တယ်နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြေကြေပြင်းပြင်းဟိုပြန့်နှံ့သွားတယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကြာတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနစ်နာဟိုတဲ့သူတွေဘက်ကပေါ့လေအကောက်ဝဲပေးထားတဲ့ဟာတွေတစုံတရာကျွန်တော်တို့ဒီတရားရေးစနစ်မှာဘာတွေများရှိလဲဆရာ
အခုကျွန်တော်ကတော့ပြောလိုက်တယ်2018ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆန်လက်ခွင့်နဲ့ပုဂ္ဂိုလ်ဆန်လူချင်းပုံနဲ့တိုက်ရိုက်ညှိတာပေါ့ဗျာ။ဒါအဲ့ဒီဥရေယာနိုင်လူသားတယောက်ရဲ့ဂုံတိတ်ခါကာကွယ်ဖို့လုပ်ကြောင်းခုတိတိပေးဖို့အတွက်ဒီလိုနောက်ရောက်ခံအဖွဲ့အစည်းတွေဒီအကြံကိုင်အဖွဲ့အစည်းတွေစီကရဲ့အနေနဲ့ကာကွယ်ပေးဖို့ဒီဥရေယာထမ်းထားတာပဲ။ဒီမှုကဖြိုးပြီးစုံကိုဖမ်းတယ်။ဒါကျွန်တော်တို့ကဥရေယာပြောလို့ရှိရင်ခုနလေသူ့မှာဖမ်းခွင့်ရှိတယ်ရဲရဲပိုင်နိုင်မှုဆိုသူ့မှာအဲ့ဒီဝရမ်းဘာဘာနဲ့ဖမ်းမရှိတယ်ဒါပေမဲ့ဒီဟာကခိုင်မာမှန်ကန်မှုလိုတာပေါ့ဗျာခိုင်မာမှန်ကန်မှုလိုတယ်နောက်ဖမ်းပုံဖမ်းနေရတယ်မကောနောက်သတင်းတပ်ပုံတွေကိုခေါ်ပြတယ်ဆိုတော့တသူ့ရဲ့ပုတ်ဒီဂုံတိတ်ခါကိုထိလိုက်သွားတယ်ဗျာထိလိုက်တော့ကျွန်တော်တို့အေမာအကြောင်းအရာလည်းပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူ့သတင်းပေးတဲ့သူကမမှန်သတင်းပေးတိုင်ကြားခြင်းနဲ့ရာဇတ်ကြီးဦးဒီပုံမှန်နေရာတစ်ဆက်တည်းရဆွဲလို့ရမယ်နောက်ကျွန်တော်ခုနဒိုင်လို့လုံတယ်ကျွန်တော်တရားဆွဲလို့ရတော့ကျွန်တော်တော့အဲ့လိုနားလေ
โอเคဆရာနောက်တစ်ခုကဒီအခုကတော့ဒီနာမည်ရောအစိုးရတယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်ဒီမှာရောဒီအမှုပညာအတိုင်းဝိုင်းချမ်းမာရောဟိုတော်တော်ကြီးချေချေလောင်လောင်ပြောတဲ့စုစံနေချပြီးရပိုင်းတွေပြန်လွတ်လာတာပေါ့လေဒါပေမဲ့ဒီလိုသားနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘယ်လိုဖြစ်မလဲဆိုတော့ဟိုမိကုန်းနေတယ်တော်တော်များမိကုန်းထုတ်ကြပါလေဆိုတော့ဆရာတို့အတွေ့အကြုံရောဆရာဆိုရင်ဒီဟိုရုံးပြကနားလည်းသွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားနာမည်ကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စဉ်ကဘယ်လိုဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
အာနံပါတ်ကြီးပုဂ္ဂိုလ်မဟုတ်တော့ဗျာနေပြီးတော့ဘောထောင်နဲ့၄၅၆လားအာဖမ်းနေစီးတယ်သူ့ကိုပြုဒီလိုချက်ချင်းပြန်တော့နိုင်မို့ဘလွယ်ဘူးဗျအာရဲဖမ်းပြီး၆စေအောင်မယ်နော်ဟိုပြီးတော့ချက်ကြောပြီးတဲ့အခါကျတော့ရုံးကိုတရအောင်မယ်ဟောတော့ဒီတော်ယုံတစ်ဖြစ်နဲ့တော့ရဲလက်ထက်ရောက်တဲ့သူပြန်လွတ်လာလို့ဆိုတော့သိမလွယ်ဘူးဗျတရခွင်ကိုရောက်သွားပြီးမှဒီအားကြီးမှဆောချက်မတင်မနဲ့လွတ်တာတော့အကြောင်းကြောင့်နဲ့ပြန်ရောက်သေးတာဆိုတော့အခြေတူအနည်းဆုံး၂လ၃လတော့ထောင်ထဲရောက်သွားမှာပဲဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗျ
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုစာပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒါတွေကိုလည်းပေါ်ပြခြင်းပါတယ်တူကတော့တက်မင်းထွန်းဆိုတဲ့အကောင့်နဲ့ပို့ထားတာပါတာဝန်ရှိတာကဖမ်းဆီးရတဲ့တပ်ဖွဲ့ပါတယ်တရားဥပဒေကအားနည်းချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူဘဲတောင်းပန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားသလိုဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ဖတ်ရှင်ပါသူကတော့မွေးရထောင်လိုင်းရေးစုစုတွေကတဲ့မတရားဖမ်းဆီးရင်းနဲ့ဒါမတရားပါဘူးတဲ့တိတ်ခါလက်ချလူလဲနာတယ်အလုတ်ပြည့်ဇီးတက်တယ်အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်သူကတော့ဥတင်ဝေဖြစ်ပါတယ်မရေးတန်တာကျော်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါအစိုးရဖြိုးပြေဆောင်ရဲ့အမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေးရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအဆင့်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှောင်ယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှောင်ယွင်းမှုမျိုးမြန်မာနိုင်ငံမှာဗဏ္ဍမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါတယ်။ဒီအမှုကတော့ထင်ပေါ်တဲ့သူအစိုးရဖြစ်နေလို့သိလိုက်ရတာပါ။သို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့။ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါတယ်။ရဲတပ်ဖွဲ့ကတော့ရဲစီကံထိမ့်သိမ်းရေးဥရည်နဲ့စစ်ဆေးမယ်လို့ဆိုပါတယ်။ဒါမဲ့လည်းဒါကနင်းနာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူး။တာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥရည်ရာစစ်ဆေးခြင်းပဲဖြစ်ပါတယ်။နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့ law of tout တရားမှနင်းနာမှုနဲ့လူရဲ့အစဉ်အတန်းနဲ့အညီရောကြီးတောင်းရမှာပါ။တရားရုံးကနေပြီးတော့ပြည်ထရေးဝန်ကြီးဌာနကိုတရားမှမှုဆွဲရမယ်လို့ထင်ပါတယ်။မြန်မာနိုင်ငံမှာ law of tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့။ဥရေကတော့ရှိပါသေးဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ွေကရေးထားပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတော်တော်ရှင်နေစာထဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တဲ့ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ကိုင်းဖြစ် တဲ့နောက်ဒီလိုနစ်နာတွေကိုဘယ်လိုဖြေရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတာရှိပါတယ်ဒီဥတင်ဝေစာထဲမှာဆိုရင်လည်းဥပဒေမှာပြဋ္ဌာန်းထားတာရှိရဆိုပြီးတော့ပြောပါတယ်ဆော့ဆော့ဆရာဥတင်တန်းဦးလည်းထောက်ပြပါတယ်ဆိုတော့ဆရာဥတင်တန်းဦးရဲ့လက်ရှိဒီမြန်မာနိုင်ငံတရားရေးစနစ်မှာဒီလိုနစ်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုအထူးသဖြင့်ပေါ့လေတာမန်လူတွေလက်လန်းမီနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိရပြတကယ်လည်းတွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတည်းကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ကျင့်သုံးမှုတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးပြဋ္ဌာန်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီကြာခန့်ချက်တွေမလုပ်ဘူးအခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ဖမ်းနေရမျိုးကြီးကျွန်တော်တွေ့ရတယ်နောက်တော့ခိုင်လည်းမခိုင်လို့ပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်နေနာတော့ရတယ်ဘယ်လောက်နေနာတော့ရတယ်ဒါကိုလည်းဥပဒေချိုးဖောက်တာဖမ်းနေလို့ကတိုင်တဲ့လူကမမှန်တဲ့ရင်ပြတိုင်ကြတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလခွန်တဲ့ပုဂ္ဂိုလ်ဆိုင်ရာဒီဒုံကျုပ်မှုအကာအကွယ်ပေးဥပဒေကိုချိုးဖောက်တာဖြစ်တယ်ဗျာ။ဘာလို့လဲဆိုဒီလူငယ်တယောက်ကိုဖမ်းလိုက်တာဂုံတိတ်ကအများကြီးကြည့်တော့ခုနကဆရာတယောက်ပြောဆိုတော့တော့ကျွန်တော်ဒီမှာရှိပါတယ်။ပြည်မနေနိုင်မှုရတရားစွဲနိုင်တာတွေရှိတယ်။ဒါပေမဲ့အစိုးရ institution အဖွဲ့အစည်းတွေကိုတရားစွဲမရဘူးဖြစ်တယ်။ဒါအဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်အာနာဘန်အတိုင်းဝင်းကဝရိယရာလုတာညာညွန့်ဆရာလုတာဗုဒ္ဓလူကြီးနဲ့ဆောက်တာဖြစ်တဲ့ပြပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့ဆိုတဲ့အကာအကွယ်တွေနဲ့ကျွန်တော်ပြည့်စုံတော့တန်မှန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ပဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်မှာဘာညွန့်နေကြမှာမရှိဘာကာကွယ်မှမရှိဘူးလို့
ဆိုတော့ပြောမယ်ဆိုရင်တော့ဒီဟိုတန်မှန်လူတွေလလန်းမိနိုင်လောက်တဲ့အကာအကွယ်ဥပဒေအကာအကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှလို့ဖြစ်နေတာပေါ့
ဟုတ်ပါဘူးရဟုတ်တယ်
โอเคဆိုတော့ကိုအောင်မျိုးမရောခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုနစ်နာမှုတွေကြုံလာရဲ့အဲဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးသင့်တယ်လို့ယူဆလဲကိုအောင်မျိုးမေ
ဖြစ်ရှင်းပြမပြောခင်ကျွန်တော်တို့မြန်မာပြည်မှာအရင်တော့ပြောစကားလေးရှိပါတယ်ဒီအေးနှခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောကြားသွားတဲ့အချိန်ကြည့်မယ်တကူဖြိုးပြည့်စုံ၃ခါနာဆိုတဲ့စကားလုံးတော့ပြောအောင်လို့ဖြစ်တယ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ရဲလုံထုံးလုံးဒီတိုင်းမဟုတ်ဘဲနဲ့အကြမ်းဖက်ဆန်းစီရတခါခံရတယ်။ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်ဓာတ်ပုံတွေတင်ပြီးတော့သူ့ကိုတရားခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရတယ်။နောက်တစ်ခုကအခုတော့ပြန်လွတ်လာပါ။ဒါကသူ့လိုလူတယောက်မို့လို့ပေါ့နော်။ဒါပေမဲ့ပြန်လွတ်လာပြီနဲ့သူ့ပုံမှာမတရားဖန်ဆီးခံရတာခုနလိုမျိုးအင်အားသုံးပြီးရိုက်နဲ့ဖန်ဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြီးပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးမရှိတာကျွန်တော်တိုက်ပြအားနည်းချက်ပါပထမတစ်ခုကတော့ရဲတွေကိုယ်တိုင်ကရဲလက်တွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခရီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်အနေနဲ့ဒီရဲလက်တွဲတွေမှာပါတဲ့အချက်တွေကိုလေးစားတန်မှုထားဖို့အတွက်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေလည်းတွေ့ဆုံပြောဆိုကြတယ်သင်တန်းပေးတာလှုပ်ပါတယ်အပေါ်ပိုင်းမှာအုပ်ကြီးပြဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်ရမယ်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာချင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်နှန်းတွေကတောက်ပြီးမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါကိုမဖြေရှင်းနိုင်ချင်းရဲလက်တွေသက်သက်ဥပဒေအရသက်သက်ရဲကျုပ်တွေသက်သက်ခုနကနေထိုင်လို့လိုမျိုးမူရရဲတွေသက်သက်ဖြစ်မယ်။ခံရတာပြည်သူပဲဖြစ်တာ။အဲ့တော့အဲ့ဒီပြဿနာတစ်ခုကျွန်တော်ထောက်ပြခြင်းနဲ့ဒါကိုမပြေမချင်းဖြစ်မှာမဟုတ်ဘူး။နောက်ထပ်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါ။ခုနလိုတရားဥပဒေထက်မှာဘာလို့မှမရှိရဘူး no one above the law ဆိုတဲ့ပုံစံမျိုးဖြစ်နေမယ်ခုနလိုမျိုးအရေးမယူနိုင်ဘူးဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာလို့မှမလုပ်နိုင်ဘူးတရားဥပဒေကအလကားသက်သက်ဥပဒေပဲဖြစ်နေဥပဒေကလူကိုကာကွယ်ပေးရမဟုတ်ဘူးလူတွေကိုချိန်ချောက်တဲ့ဥပဒေပဲဖြစ်နေဆိုတော့တရားစီရင်မှုမန်တိုင်းအားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါခုနတုန်းကကိုဖြိုးပြေဆုံးကိစ္စကမမဲကျော်ပြီးတော့လူသိတဲ့လူမျိုးဖြစ်တယ်အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြကျွန်တော်တိုင်းရင်းသားဒေသတွေမှာခုနလိုမျိုးဘာမှအကြောင်းမရှိဘဲဖန်စီနှိမ့်ဆက်သုံးလျက်နှိမ့်ဆက်ပြီးပြန်ပြီးတော့အလောင်းတွေးမှပြေဆုံးသွားတယ်ဆိုတာသိရတဲ့တိုင်းရင်းသားအယက်သားတီတွေအများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုထိမဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလို့ရပါတယ
်ဟုတ်ကဲ့ကွန်မြူမီဆိုတော့ဟိုနောက်မေးခွန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနစ်နာမှုတွေကြုံလာတယ်ဆိုရင်ရောဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လေဟိုဘလို့ဖြစ်ရှင်းတယ်နဲ့နီလန်းနဲ့မြန်လက်တလုံးမှာရှိမလဲခေါ်မျိုးမယ
်ဆိုတော့ခုနထောက်ပြသလိုပါပဲဒီလိုမျိုးတာဝန်ရလှုပ်ဆောင်တဲ့လူတိုင်းလူတိုင်းမှာတာဝန်ရလှုပ်ဆောင်လို့တစ်ဖက်မှာ တခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကာကွယ်ပြီးတော့လက်ဆွဲတွေလှုပ်ထုတ်လို့ရှိတယ်ဆိုတာကိုသိရှိအောင်လှုပ်ဆောင်မှုလိုအပ်တယ်။တကယ်လို့ချိုးဖောက်ရင်အစဉ်အစဉ်အရေးယူလို့လိုအပ်ပါတယ်။အဲတော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုလို့ရှိရင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူသိမယ်ဆိုတဲ့ကိစ္စမျိုးနဲ့ပဲလုပ်လာတယ်။အဲ့ဒါမျိုးဖြစ်တယ်ဗျာ။ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်မိတိုင်အောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူ့ခွင့်ချိုးဖောက်မှုကျူတောင်းတဲ့လူသားတစ်ယောက်ပေါ်မှာထိခိုက်နှိမ့်နာမှုကိုကြော်ကြီးပေးလို့တွေ့နှစ်နာကြီးပေးမှုတွေ့လောက်တော်တော့တရားဆွဲဆိုမှုတွေကိုလောက်တော်ပေးဖို့တရားဥပဒေပိုင်းကိုသွားဖို့အတွက်ထိုးဖောက်ဖို့လူအပ်နေရတွေ့ရပါတယ်
။ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့သူလည်းလေလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်လေလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာလူခွေရနင်းလာတဲ့ဟာအေးအိုးဟာလာကျွန်တော်တို့ဒီစင်ကာပူကလာတဲ့ပုံကိုယ်တွေကိုဖမ်းလိုက်တယ်မင်းရဲ့ရဲတက်တည်တယ်တက်တည်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟာမူရင်းမတွေ့နဲ့မိတုတင်တယ်ဆိုတာအဲ့ဒါကောလွဲနေပါတယ်နောက်အခြေခံဥပဒေတင်တယ်ဆိုတာနောက်တက်လာမယ့်2020မှာရဲကပြည်ထဲရတမလားအောက်လက်ကိုရောက်မှာလားနောက်အခုလက်ရှိ NLD အောက်မှာက NLD ကတော့ဝင်ကြီးတွေတော့တယောက်ပြီးတယောက်အေးလို့ယူနေပါတယ်အားကျပါတယ်အဲ့ဒီတရားသူကြီးတွေဥပဒေရရှိတယ်ရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းသိမ့်ပြဖို့တယ်ကောင်းပါတယ်နောက်တစ်ခုကအွန်လိုင်းကြီးပြောတယ်လားတက်တယ်ကဟိုဆယ်မနှင်းသူကထွက်ချင်မှထွက်မှာပေါ့ဆိုတော့သူကအဲ့နာမှာအလိုတူအလိုကိုပါနေကြတယ်လေဒီအွန်လိုင်းကြီးကိုယ်တိုင်အဲ့လိုဘာလို့ပြောတာတော့သူဟာလာရဲဝီးဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆယ်မရဲ့ဗာဒီကလေးအမေကပြောတယ် DNA စစ်လိုက်တယ်သူတို့ကလေးတွေမပေါ့တော့သူဘယ်လိုလုပ်ပြီးတာလဲရဲကဖမ်းပြီးတော့ကျွန်တော်တို့တည်တာကဥပဒေအကြံပေးတင်ရုပ်တင်မင်းတို့ကလေးပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးတော့ဘယ်လိုစောကြီးတကဆွဲထုတ်တာဒီရှင်းနေတယ်ကိုဘယ်လိုပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေကဥပဒေအကြံတောင်းတင်ရမယ်လေ
ဟာ
ရဲပေးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးတယ်ဥပဒေအော်ဒီလိုပုံမှန်မျိုးဘယ်လိုချပေးလဲအဲ့တော့ NLD နေနဲ့တတိထားဖို့အတွက်တောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါပဲ
ဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးရကျေးဇူးပါကိုသမ်းမောင်တော့ဒီလိုအပြစ်မရှိဘဲနဲ့အရေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အရေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့အပြစ်ရှိတဲ့တိုင်အရေးမယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်တို့ဆွေးနွေးကြပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲပေါ်ပြကြပါတယ်တူကတော့တေးကြပါတယ်တန်တိုင်းတဲ့ထည့်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလာရှို့မှာတပုံတွင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်ကျန်တဲ့သောတာရှင်တွေကြားထဲမှာလည်းနောက်တူကတော့ထာဝရကိုချေးတဲ့သူကလည်းဟုတ်ပါတယ်မြန်မာနိုင်ငံတရားမျှတလို့ပဲလိုက်ပြီးလွတ်ပေးလိုက်တာနာမည်မပေါက်တဲ့ရေရွတ်ပြည်သူသားဖြစ်ကြည့်ပါလားတဲ့ယုံကျင်းကားတဲ့အ ਨੇ ဆုံးတစ်နှစ်ကျော်မှပြန်လွတ်လာတာတဲ့အခုကစီလဲမစစ်တရက်ထဲနဲ့ပြန်လွတ်ပေးလိုက်တာအတိတ်ပဲကအများကြီးလင်းနေနေပါတယ်ဆိုပြီးတော့လည်းသူကရေးပါတယ်နောက်ထပ်တချို့သောတာရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီစု M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အစိုးရဖြစ်လို့အများသိသွားတာပါတဲ့ဦးမြင့်အောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဘဟုတုတာမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုံတရားအာဃာတအညိုတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူးဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်ထောက်လန်းမှုမမြန်ဆန်မှုဘ ഹു တုတာပိုင်းကလည်းအတွေ့အကြုံနည်းတယ်အခုခေတ်အနေထားရဆိုဒူးစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့ဆေးဝါးကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်ခေတ်ကာလပြောင်းလဲမှုနဲ့ဒူးစရိုက်တွေကပုံစံအစုံခေတ်စားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခေတ်နဲ့အမီထက်ချက်မကွာအမီလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတောက်ကုန်တွေမှုရေဆေးဝါးတွေစင်လူရိုးမတုပပြီးတော့ထုတ်လုပ်တဲ့အခါမှာခေတ်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့ International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှာပို့ပြီးတော့အစဉ်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နေပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคကျွန်တော်တို့နောက်ထပ် email တွေနဲ့ပြပို့ထားတဲ့စာတချို့လည်းရှိပါတယ်။တူကတော့ကျွန်တော်တို့မိထီလာမျိုးဟာဦးစိန်မောင်ဖြစ်ပါတယ်။နန်းလောင်ဖတ်ပြပေးပါဦးခင်ဗျ
။တရားရေးစနစ်ဘာတွေအားနည်းချက်ရှိနေတယ်လဲ။ဘသူတွေမှာအထူးတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလာ17ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒီ post ပါတင်များချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီ post ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ်။ post မှာတင်ပြထားတာတွေကတော့တဲ့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမရဲတွေကတိုင်းအလိုလိုလန့်နေကားမှာနားထောင်နေတဲ့အင်္ဂလိပ်သချင်းခွေစူပါမားကတ်ကဝယ်လာတဲ့သချင်းခွေတွေကိုစင်စာမဲ့အခွေအမှုနဲ့ဖမ်းမလားတောက်နေကြကွန်းရက်ပုံဆေးလုံးတွေကိုသတင်းအရဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလားကားနောက်ဖုံးတွေကဂွင်းနေခွားတွေဝက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလားကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုသတင်းအရဆိုပြီးတော့ဖမ်းမလားလန့်နေရပါတယ်တဲ့900ကျီ100ကျီဒိုးဆက်တို့ဇေခုံတို့အစောတဲ့သူတွေကိုစူးစားပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့စွန့်စွန့်တမန်ဖမ်းဆီးတာစတဲ့တဲ့ရင်တွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကွန်မြင်စိတ်လုံခြုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတော့ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တဲ့ရင်တွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမန်နေရင်တော့အရင်အပြင်းခံရတာကြီးညိုတဲ့ post မတင်မဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်းကိုလှန့်နေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်။ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံလောက်ပြီးထင်ပါတယ်။ပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့ချက်ကိုထောက်ပြထားတာပါ။ဒီတရားဥပဒေနဲ့ဥပဒေကိုစောင့်ရှောက်တဲ့လူတွေကအများပြည်သူအားကိုးရတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့အချက်ပါ။ဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့စန့်ကျင်ဘက်သဘောဖြစ်နေတယ်ဆိုတာကိုပြောထားပါတယ်။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူဆိုတော့မောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်တစ်ခုလုံးဆိုရအုပ်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြတ်ချဆားမှုစင်ရှင်နှုံတရားကင်းမဲ့မှုလူကုန်တိုက်ခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်တွေအောက်မှာရှင်သန်လာတဲ့တရားရေးစနစ်ဖြောင့်မတ်တတ်မှတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်။လက်ရှိတရားရေးစနစ်ဟာဆရာနာပိုင်းနေနဲ့တနီးနီးနဲ့ဆက်နွယ်နေတဲ့အမှုခင်းမှန်သမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေကြောင်းကိုအောက်ပါအမှုခင်းတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကြိုးပြောင်နေတဲ့ဒေသအမိန့်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအမြောင်များနဲ့မိထားတဲ့ဖြူကူကူတင်ဆက်မှုစစ်ကောင်းဆောင်တွေရဲ့အမားယွင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုသတင်းတော်ကူပါကြီးရဲ့အမှုဖမ်းဝရမ်းထုတ်ထားပေမဲ့မဖမ်းဘဲလွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖမ်းဆီးထားတဲ့အမှုခင်းတွေလည်းအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစော်ကားခံရတဲ့သမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတဲ့မိဘဆွေမျိုးတွေပါတရားစွဲခံနေရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တသနာရဲ့ပေးစာပါဆိုတော့သူစာမှာတော့အဓိကအဖြစ်ရှိတဲ့လူကိုအရေးမြူနိုင်တဲ့ကိစ္စတွေကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးဒီလိုမျိုးပေါ့လေအဖြစ်ရှိတယ်ဒါမှမဟုတ်ရင်လည်းအဖြစ်ရှိတယ်လို့တန်ရရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရလဲဆရာ
အကြောက်တရားပေါ့ဗျာတရားဂရိပေါ့နော်ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ဟိုတရားမျှတမှုမရှိတာပေါ့နော်အဖြစ်ရှိတဲ့လူကိုအရေးယူပဲဟိုအဖြစ်မရှိတဲ့လူတွေအရေးယူပဲသူရမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးရှိတယ်။ဥပမာအားဖြင့်ဟိုဒင်းဆိုင်တိုင်းဝင်းကျိတော်လေးလည်းမဟုတ်ဘူး။ဒီအာဂရိပိုက်စားမှုတရားဆိုရင်ကျွန်တော်သဘောတူပါတယ်။မကျေဘဝနဲ့ကကျေနပ်တယ်။ကျေလည်းကျေနပ်တယ်ဒီလိုမျိုးလုပ်ကန်ဆောင်တဲ့ဟာတူပဲဖြစ်ရမယ်။ကြောစားနေတာကွဲကြောက်ဒါပေမဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားလိမ့်ဒီအစိုးရတက်တက်ကဒီအာဂရိတာဝန်ရှိသူတို့ကတိုင်းပြည်ရဲ့ဘာနာဘုရားဗျာအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအဘကတို့ကြာကျွန်တော်တို့ဟိုတရားစွဲမဲ့မှုတွေအဲ့ဒါတွေကိုဒီလိုနဲ့တုံးချလုပ်ထားခဲ့ပြီးတော့အဲ့ဒါဒီကိုအစ်စ်တပြန်ဆက်ဆင်ကြည့်တယ်ဆိုတော့ခြေနေမျိုးတွေကျွန်တော်ရှိတယ်ပြီးတော့အဲ့တော့တန်းစီမှာတော့ကြောင်ပြောရလို့ရှင်အဲ့ဒါကြာဒါတရားမျှတမှုကျင်းမဲ့သွားပြီအဲ့ဘာကြောင့်မို့တရားမျှတမှုကျင်းမဲ့သွားတယ်ဆိုတော့တရားမျှတမှုဓာန်တူရရှိအောင်လုပ်ကန်ဆောင်နေတဲ့တန်းစီရဲ့အနေကမရှိဘူးအဲ့တန်းစီနေမှာအခွင့်အမှုရနေတဲ့လူတွေအများကြီးရှိနေတယ်အဲ့တော့တန်းစီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဗျတတိယကနေ2008ဖွဲ့စည်းပုံကိုတော့ဒီပြင်းပြင်းပြီးတော့မှဒီမိုကရေစီနည်းနဲ့ဒုက္ခရေးကိုအာမခံတဲ့
အခြေခံဖော်ပြတဲ့မပေါ်ပေါ်မချင်းပါကျွန်တော်တို့ဒီလိုပြမျိုးတွေကနောက်နေတွေ့နေအောင်ပါဆက်ပြောနေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လဲဟိုမိနစ်ပိုင်းမှာကျန်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုတုံးသက်ပေးစီချင်တာကတော့ဥအောင်မျိုးမင်းအရင်တုံးသက်ပေးပါခင်ဗျာဆိုတော့အခုကျွန်တော်တို့ဒီအစိုးရဖြိုးဖြစ်ဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစီအနေနဲ့အဓိကပြောမယ်ဆိုရင်ဗာများကြံခဲ့မယ်ကိုအောင်မျိုးမင်း
အဲ့တော့ပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူခွေကာဝယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစစ်ဆုံးမှုအတွက်လိုအပ်နေရဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုတွေအင်တီမတီတို့ခေါ်တဲ့အပြစ်မှကင်းလွတ်နေသောသူတွေမရှိဘဲနဲ့အပြစ်ကိုအပြစ်တဲ့အတိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ဆောင်လို့ရှိရင်နှိမ့်နာမှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
ဟုတ်ကဲ့ဆရာဦးသိန်းသိန်းလည်းအချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်ဒီဖြိုးပြေဆောင်တို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစရာကျွန်တော်တို့ဘာတွေများကြံခဲ့တယ်လို့ပြောနိုင်မလဲဆရာ
အဲကျွန်တော်တို့ရဲတပ်ဖွဲ့ကိုပြောနိုင်မလို့ပါပဲရဲအစ်စ်ကြီးနဲ့ကျွန်တော်တို့တာဝန်ထမ်းခိုင်းရမယ်ရဲတပ်ဖွဲ့ဟာတကယ်အစ်စ်မီတဲ့ရဲကြောင်းကြီးကအရင်ကဆိုကျွန်တော်တို့ဗမာပြည်စာကြောင်းကြီးကအင်တာနာမယ်ကြီးပေါ့ဗျအဲ့တော့အချလာခဲ့တာဟောအစ်စ်ကြောင်းကြီးတရားထောင်ပြီးဆိုရဲအစ်စ်ဒီတန်ဒီရဲတွေနဲ့ညပါဝင်ဖွဲ့စည်းပြီးမှဒီကက်ဆိုင်ရာရဲချုပ်တို့ဒီဒီလေးဝင်ကြီးတို့လည်းဒီသမရတို့ဒီတကယ်ရေကောက်တင်တော့ခံထားတဲ့အစကလက်အောက်မှာရှိနေရလိမ့်မယ်ဆိုသူသင်္ကန်းစာကျွန်တော်ရတယ်ဆိုပြောနေမှာလေ
โอเคပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့ဥပပညာရှင်ဦးသိန်းတန်းလူခွေရေလှူရှာသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့ဆွေးနွေးကြတဲ့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဓာတ်ရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစနေညဓာတ်ရက်လေးလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါဦးရှင်
။အမေရိကန်ရဲ့အကြီးကမဟာမိတ်တွေဖြစ်ကြတဲ့ကတ်တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညက်တဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုတော့မတွေ့ရသေးပါဘူး။အခုလိုအခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ IS အစွန်းရောက်အကြမ်းဖက်သမားတွေပြန်ပြီးတော့ကောင်းတွန်လာမယ့်အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမြောက်ပိုင်းကကတ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတယ်လို့ရကောသဘောမတူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပင်ဂွန်စစ်ဌာနချုပ်မှာတောက်ကြားနေကကျင်ပါတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေကျူးကျော်တိုက်ခိုက်နေတဲ့အတွက်အိုးအိမ်ဆုတ်ခွာထွက်ပြေးသူသသိန်းထက်မနည်းရှိသွားပြီလို့ကမ္ဘာစစ်တမ်းရေးအဖွဲ့အစည်း WFP ကပြောပါတယ်။အဲ့ဒီလိုထွက်ပြေးလာသူတွေဟာ Ras El Arne နဲ့ Tal Abyad မြို့တွေကဖြစ်တယ်လို့ WFP ကပြောပါတယ်။နေဆက်မြို့ဖြစ်တဲ့ Ras Ayan ကိုသိမ်းယူလိုက်ပြီးဆိုတော့တူရကီဘက်ကပြောဆိုချက်ကတော့ကတ်တပ်ခိုက်ရေးသမားတွေဦးဆောင်နေတဲ့ Syria Democratic တပ်ဦး SDF ကညှင်းဆိုပါတယ်။ SDF တပ်ဖွဲ့တွေကို American ကကြောထောက်နောက်ခံပေးထားတာပါ။ Syria အရေးစောင့်ကြည့်နေတဲ့လူအခွင့်ရေးလှိလာစောင့်ကြည့်အဖွဲ့ကတော့တူရကီစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်သေဆုံးရတဲ့အရသား30ထက်မနည်းရှိသွားပြီလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Brooklyn အရပ်မှာတနက်ပစ်ခတ်မှုတစ်ခုကြောင့်လူ၄ဦးသေဆုံးပြီးတော့အခြားလူ၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်ရဲတော်ကပြောပါတယ်။စနေနေ့မနက်9နာရီမတိုင်ခင်မှာပဲတနက်ပစ်ခတ်မှုအကြောင်းသတင်းပေးတိုင်ကြားလာမှုနဲ့ပတ်သက်လို့တွားရောက်စစ်ဆေးရမှာတော့အခင်းဖြစ်ရနေရမှာအမျိုးသား၄ဦးသေဆုံးနေတာကိုတွေ့ရပြီးအမျိုးသမီး၁ဦးနဲ့အမျိုးသား၂ဦးတို့အသက်အန္တရာယ်မဆိုးရိမ်ရတဲ့ဒဏ်ရာတွေရထားကြောင်းတွေ့ခဲ့ရတယ်လို့နယူးယောက်ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုကိုယ်ပိုင်ကလပ်တစ်ခုအဖြစ်အွန်လိုင်းပေါ်မှာဖော်ပြထားပေမဲ့တားကဘလို့အဆောက်အဦမျိုးလဲဆိုတာရဲတို့ကချက်ချင်းပြောဆိုနိုင်ခြင်းမရှိသေးတယ်လို့ပြစ်ခတ်မှုနဲ့ပတ်သက်လို့ဖန်ဆီးမှုတွေလည်းမရှိသေးပါဘူ
း။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanok ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုတော့ည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.